ရခိုင်ပြည်နယ်တည်ငြိမ်အေးဂျင့်ရဲ့အထောက်ကူပြုကော်မတီတရက်ကိုဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကမတ်လ14ရက်နေ့ကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။လက်နက်ကင်ပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးဂျင့်ရဲ့အတွက်ဒီကော်မတီအနေနဲ့ဘာတွေများအထောက်ကူပေးနိုင်ပါသလဲ။တကယ်ပဲထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခြေအနေရှိပါရဲ့လားဆိုတာကိုတော့ VOA သတင်းတောက်မေခစူးစီးတင်ပြထားပါတယ်။
မြို့သားလွတ်တော်ဒုဥက္ကဋ္ဌဦးအေးတောင်ကိုကော်မတီဥက္ကဋ္ဌအဖြစ်ထားပြီးအဖွဲ့ဝင်14ဦးပါရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်ကူပြုကော်မတီကိုသမရကဖွဲ့စည်းခဲ့တာပါရခိုင်ပြည်နယ်အတွင်းအေးရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲတွေပြင်းထန်နေပြီးတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေချိန်မှာအခုလိုရခိုင်တည်ငြိမ်အေးချမ်းအောင်အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ဒါပေမဲ့ကော်မတီဝင်အချို့ကတော့အခုလိုကော်မတီဖွဲ့စည်းမဲ့အကြောင်းကိုသူတို့ကိုတစုံတရာအကြောင်းကြားတာမရှိခဲ့ကြောင်းပြောဆိုထားပါတယ်ကော်မတီထဲမှာအမည်စင်းပါလာပေမဲ့ဒီကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးသူဘာမှမသိရတဲ့အကြောင်းတည်သူလွတ်တော်ကိုယ်စားလှယ်ဦးလှစောက VOE ကိုပြောပါတယ
်အဲ့တော့ကျွန်တော်ပုံမှန်အခုလည်းဘာမှလည်းဆက်သွယ်တာလည်းမရှိဘူးအစီဝေးပင်နဲ့လုံမလဲဘာလို့ရမလဲဘာတောင်းဝန်ယူရမလဲဆိုလည်းဘာမှကျွန်တော်ပြောထားတာလည်းမရှိဘူးအဲ့ဒီပါထဲမှာပါတဲ့ဟိုလူဟာတွေကိုတွေ့လိုက်တဲ့အခါကျတော့လေအပရိကလုပ်ငန်းတွေပဲဘာမှတခိုင်ပြဿနာကိုတင်ပိုကိုချော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာကောင်းလည်းဘာမှမရှိဘူးပိုးဆိုးတဲ့ချက်တစ်ချက်ကပါလဲဆိုတော့အစိုးရရဲ့ policy တွေကိုရှင်းပြရမယ်ဆိုတော့ပါတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့လူလည်းမဟုတ်ဘူး NLD ပါတီဝင်လည်းမဟုတ်ဘူးကျွန်တော်ဝန်ကြီးလည်းမဟုတ်ဘူးတော့တာဝန်ရှိတဲ့လူလည်းမဟုတ်ဘူးတိုင်းရင်းသားပါတီတစ်ခုကလူတစ်ယောက်ပဲအဲ့တော့ကျွန်တော်တိုင်းရင်းသားပါတီတစ်ယောက်ကလူတစ်ယောက်က NLD အစိုးရနဲ့အခုလုံးလုံးစင်ကမ်ဘကမ်ဘအနာရနဲ့ကက်ဘိနက်ရဲ့ policy ကိုကျွန်တော်ရှင်းပြရကြအောင်ဘာမှမရှိဘူးအဲ့တော့ဒီလောက်အစိုးရရဲ့စီမံခန့်ခွဲမှုညံဖြစ်တဲ့တောင်ပြည်တွင်းဆရာမကြီးသေးမဲ့ကြီးမားလာတဲ့ဟာကိုကျွန်တော်ကအစိုးရရဲ့မူဝါဒတွေကိုလို့တော့ရှင်းပြမှာလေဒါဟာကျွန်တော်တို့တော်တော်ခက်ခဲပဲအဲ့တော့ဒီတာဝန်ကိုလည်းကျွန်တော်ထမ်းဆောင်လိုက်ကြအကြောင်းမရှိဘူ
းကော်မတီအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်ပြည်နယ်တွင်းကွင်းဆင်းလေ့လာတာတွေတွေ့တဲ့တွေ့တိုက်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်အစိုးရရဲ့မူဝါဒတွေကိုကြဲကြဲပြန့်ပြန့်ရှင်းလင်းတင်ပြတာလိုအပ်တဲ့အကြံဉာဏ်တွေရယူတင်ပြတာပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေအကြားလိုအပ်တဲ့စိတ်ဆက်ညှိနှိုင်းမှုတွေလှုပ်ဆောင်သွားဖို့ဖြစ်တယ်လို့သမရရဲ့ကြေညာချက်ထဲမှာတော့ဖော်ပြထားပါတယ်အခုလိုကော်မတီဖွဲ့စည်းတဲ့အပေါ်မှာအကောင်းမြင်ပေမဲ့လို့လက်ရှိရခိုင်ပြည်နယ်ရင်းတည်ငြိမ်အေးချမ်းဖို့အတွက်ဆိုရင်တော့လက်နက်ကင်ပြည်ပခါတွေမှာပါဝင်ပတ်သက်နေသူတွေကိုယ်တိုင်တိုက်ခိုက်မှုတွေရက်ဆက်ပြီးငြိမ်းချမ်းရေးအတွက်ပါဝင်လှုပ်ဆောင်မှသာပိုပြီးလက်တွေ့ကျလိမ့်မယ်လို့လေလာတုံးသက်လာသူကတော့နိုင်ငံရေးလေလာတုံးသက်သူသတင်းစာဆရာဦးစီသူအောင်မြင်ပါ
ဆိုတော့ဘာပဲပြောရခိုင်နေအများစုပါတဲ့အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တဲ့အခါကျတော့တကယ်သူတို့ပြန်ပြီးတော့မှအစီရင်ခံတယ်ပြန်တင်ပြတယ်ဆိုတဲ့အခါကျလို့ရှိရင်ကောင်းမွန်တဲ့အကြံဉာဏ်တွေရလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါကအထောက်ကူပြုအဖွဲ့ဆိုတဲ့အတိုင်းအထောက်ကူပဲဖြစ်လိမ့်မယ်တကယ်တကယ်ကျတော့ကာယကံရှင်တွေတစ်ဖက်မှာတိုက်ပွဲဖြစ်နေတဲ့ဥစ္စာကရခိုင်အေးတပ်ဖွဲ့နဲ့တပ်မတော်နဲ့ဖြစ်နေကြတာဖြစ်နေကြတဲ့အခါကျတော့အဲ့ဒါကပိုအရေးကြီးတယ်ပိုအရေးကြီးတဲ့အခါကျတော့ဟိုညဉ့်ညရေးဆိုတဲ့ဥစ္စာထိလွယ်ရှာလွယ်တယ်ရှင်းလိုက်မှဆိုဘာဖြစ်ထားသလဲဆိုရင်ဥမာဦးဇော်ထေးကသတင်းစာရှင်းလင်းပွဲတွေပါဒီမှာရခိုင်တိုင်းသားတွေဘက်ကမျက်နှာမူပြီးတော့ဟိုပြောတဲ့ဥစ္စာတွေကတစ်ဖက်မှာမခံမရနိုင်လောက်အောင်ဖြစ်တဲ့စကလုံးတွေပါဒီကအဆပါတယ်ဒါတွေကအဆဟိုရှောင်ကျင်သင့်တယ်အဲ့တော့ညဉ့်ညရေးကိုမူတည်မယ်ဆိုရင်ပြစ်ခတ်တက်ခတ်မှုဆိုတဲ့ဥစ္စာဘယ်နေရာရောက်နေသည်ဖြစ်စေသူကရက်မှာပဲရက်လိုက်ပြီးတော့မှဆွနေပြီးရင်တက်တယ်ဘလို့ထားမလဲပါ냐ဆိုတာဒါနောက်လို့အဲ့တော့ရက်ကိုရက်ရမှာပဲမရက်ဘယ်နဲ့တော့ဒီညဉ့်ညရေးလှုပ်ချင်တာတို့တည်ငြိမ်အေးချမ်းမှုတွေကတော့ဘာမှလှုပ်လို့ရမှာမဟုတ်ဘူးအဲ့လိုပဲကျွန်တော်မြင်ပါတယ
်နိုင်ငံတော်သမ္မတကဖွဲ့စည်းလိုက်တဲ့အခုကော်မတီအဖွဲ့ဝင်တွေထဲမှာတော့ပြန်ချားရေးဝန်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့အပြင်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးလှစောရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့အပါအဝင်ရခိုင်တိုင်းရင်းသားလွတ်တော်အမတ်အချို့ပါဝင်ထားပါတယ်ရှင်